မလေးရှားဝန်ကြီးချုပ်မွေးဟင်တင်ရာစင်းမှာကိုဗစ် -19 ကူးစက်ခံရသူအစိုးရဖွဲ့ဝင်ဝန်ကြီးတဦးနဲ့ထိတွေ့မှုရှိခဲ့တာကြောင့်ကွာရန်တင်း14ရက်တိကျခွဲနေမယ်လို့တင်းင်းလာနေကပြောပါရယ်အသက်83နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ရာစင်းကစနေနေ့ကကျင်းပတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအစည်းအဝေးမှာသာသနာရေးဝန်ကြီးဇူကီဖလီမိုဟာမက်အယ်ဘကရီနဲ့အတူရှိနေခဲ့တယ်လို့ပြောပါရယ်အစည်းအဝေးပြီးနေ့ရက်အကြာမနေ့ကဝန်ကြီးဇူကီဖလီမှာကိုဗစ် -19 ကူးစက်ခံရတာကိုသိခဲ့ရတာဖြစ်ပြီးသူ့အတွက်ယောဂဆန္ဒစစ်ဆေးမှုအားလုံးမှာတော့ပိုကင်းစင်တယ်လို့ဝန်ကြီးချုပ်ရာစင်းကပြောပါရယ်မလေးရှားမှာပြီးခဲ့တဲ့လကစပားပြည်နယ်ရွေးကောက်ပွဲနောက်ဆက်တွဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတဖြည်းဖြည်းမြင့်တက်လာတာဖြစ်ပါရယ်မနေ့ကတရက်ထဲကူးစက်သူ432ယောက်ရှိပါရယ်စပားပြည်နယ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကိုဝန်ကြီးချုပ်ရာစင်းနဲ့ဝန်ကြီးဇူကီဖလီတို့တွားရောက်ခဲ့ပြီးအပြန်မှာတိကျခွဲကွာရန်တီးမနေခဲ့တဲ့အတွက်လည်းဝေဖန်မှုတွေထွက်ပေါ်လာခဲ့ပါရယ်မလေးရှားဝန်ကြီးချုပ်မူရှင်ဒေယာစင်းဟာ2018ခုနှစ်တုန်းကပန်ကရီးယားကင်ဆာရောဂါခံစားရတာကြောင့်စိတ်ကူးတာမှုခံခဲ့ရမှုပါရယ်ခင်ဗျ